မြန်မာနိုင်ငံအပါအဝင်အင်တာနက်သုံးစွဲခွင့်အပေါ်ကန့်သက်ပိတ်ပင်တဲ့အစိုးရတွေဟာအာဏာရှင်နိုင်ငံတွေကျုံလိကျုံဒရှိတဲ့အကြက်တဲမျိုးနဲ့တစ်ချိန်မှာအများနောက်မှာတတိတခြားနောက်ကျကျန်ခဲ့တဲ့အဖြစ်မျိုးတွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကသတိပေးလိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရဲ့မူဝါဒမှာထိတ်ဆုံးကဦးစားပေးကိစ္စဖြစ်ပြီးအင်တာနက်ပိတ်ပင်ကန့်သတ်မှုတွေကိုကြော်လွှားဖို့ကြိုးစားတဲ့လူအဖွဲ့အစည်းတွေကိုအကူအညီထောက်ပံ့နေပို့ပြီးပေးသွားမယ်လို့ဆိုပါတယ်။အပြည့်အစုံကိုကိုသိန်းထိုက်ဦးကတင်ပြပေးပါလိမ့်မယ်
။ဟုတ်ကဲ့ခင်ဗျာ။ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းဖြစ်ပေါ်ခဲ့တဲ့တူနီရှားနဲ့အီဂျစ်နိုင်ငံတွေကလွမြောက်ရေးတိုက်ပွဲတွေအကြောင်းနဲ့အတူအင်တာနက်လွတ်လပ်ခွင့်တွေနဲ့လူမှုဆက်ဆံရေးကွန်ရက်တွေရဲ့အခန်းကဏ္ဍကိုနိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကအလေးပေးပြီးတော့ပြောဆိုသွားပါတယ်။ဝါရှင်တန်မြို့တော်ဂျော့ဂျ်ဝါရှင်တန်တက္ကသိုလ်မှာအင်တာနက်လွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးမနေ့တုန်းကဟောပြောခဲ့တာပါ။ပြည်ခဲ့တဲ့နှစ်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့တာဒမန်ရေးရှုပ်ဝဲမှတ်တမ်းတွေ WikiLeaks အင်တာနက်စာမျက်နှာကပေါ်ကြားခဲ့တာကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့အင်တာနက်လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ရည်ရည်ချက်ကိုအများစိတ်ဝင်စားနေကြပါတယ်။ကမ္ဘာပေါ်မှာလူအများအပြားသုံးစွဲလာနေတဲ့အင်တာနက်လွတ်လပ်ခွင့်ကိုဘယ်နိုင်ငံမှမရေရှည်ပိတ်ပင်ဟန်တားလို့မရဘူးဆိုပြီးဝန်ကြီးကလင်တန်ကအဓိကပြောဆိုသွားပါတယ်
။ Governments that arrest bloggers pry into the peaceful activities of their citizens and limit their access to the internet.
ဘလော့ဂါတွေကိုဖမ်းဆီးထိန်းသိမ်းတဲ့အစိုးရတွေနိုင်ငံသားတွေရဲ့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုကြိုတင်စုံစမ်းပြီးအင်တာနက်သုံးခွင့်ကိုကန့်သတ်တဲ့အစိုးရတွေကဒါဟာလုံခြုံရေးအရာလုပ်ရတာဆိုပြီးပြောကောင်းပြောနိုင်ပါတယ်ဒါဟာမှားယွင်းတဲ့လုပ်ရလို့ကျွန်မပြောချင်ပါတယ်အင်တာနက်လွတ်လပ်ခွင့်ပိတ်ပင်မှုကပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်ငတ်မွတ်မှုကိုခိတ္တခဏသာဟန့်တားနိုင်မှာပါအမြဲတမ်းမဖြစ်နိုင်ပါဘူး
ကမ္ဘာပေါ်မှာအင်တာနက်အသုံးပြုသူလူသန်းပေါင်း2000လောက်ရှိနေပြီးကမ္ဘာပေါ်ကလူဦးရေရဲ့သုံးပုံတစ်ပုံလောက်အင်တာနက်ကိုအသုံးပြုနေကြပြီလို့ဝန်ကြီးဟီလာရီကလင်တန်ကပြောပါတယ်။ဒါပေမဲ့လည်းကမ္ဘာနိုင်ငံတချို့မှာအင်တာနက်ကိုဖိနှိပ်တဲ့အစိုးရတွေကပဲအသုံးချနေကြတဲ့အတွက်အင်တာနက်ဟာဖိနှိပ်သူတွေအတွက်လားအဖိနှိပ်ခံတွေရဲ့လွတ်လပ်ရေးအတွက်လားအငင်းပွားမှုတွေတော့ရှိနေပါတယ်။ဘာပဲဖြစ်ဖြစ်ဆက်သွယ်ရေးနဲ့နည်းပညာသစ်တွေဟာငြိမ်းချမ်းတဲ့အတွင်ကူးပြောင်းရေးကိုဦးတည်အောင်ထောက်ကူပြုခဲ့ပြီးပုံမကောင်းမွန်တဲ့အနာဂတ်ကိုပိုင်ဆိုင်လိုတဲ့အီဂျစ်နိုင်ငံရဲ့လူထုလှုပ်ရှားမှုတွေအောင်ပွဲစီရောက်ပို့နိုင်ခဲ့တဲ့ဆိုတာတက်တည်ပြခဲ့ပြီလို့ဆိုပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံတွေကအင်တာနက်ပိတ်ပင်ကန့်သတ်မှုတွေရှိနေစေဖြစ်တဲ့အကြောင်းကိုလည်းမိန့်ခွန်းထဲမှာအခုလိုထည့်သွင်းပြောပါတယ
် In China the government censors content and redirects search requests to error pages.In Burma, independent news sites have been taken down.
တရုတ်နိုင်ငံမှာအစိုးရကအင်တာနက်မှာဖော်ပြတဲ့အကြောင်းအရာတွေကိုစင်ဆာဖြတ်တောက်တယ်လို့အချက်လက်ရှာတဲ့အခါမှာလည်းလိပ်စာမှားနေတယ်ဆိုပြီးတခြားစာမျက်နှာကိုပြောင်းပို့တာမျိုးတွေလုပ်လို့ရှိပါတယ်။မြန်မာနိုင်ငံမှာဆိုရင်လည်းလွတ်လပ်တဲ့သတင်းဌာနတွေရဲ့အင်တာနက်စာမျက်နှာတွေကိုတိုက်ခိုက်ပြီးသတင်းတွေဖြန့်ဝေလို့မရအောင်တိုက်ခိုက်ပိတ်ပင်တာတွေလုပ်ပါတယ်။ကျူးပါမှာလည်းအစိုးရကအစိုးရအတွင်းသာသုံးလို့ရတဲ့ intranet ကိုတီထွင်ပြီးပြည်သူတွေစီကမ္ဘာအင်တာနက်အချက်အလက်တွေကြည့်လို့မရအောင်ပိတ်ပင်ထားပါတယ်။ဗီယက်နမ်မှာဆိုရင်လည်းအစိုးရကိုဝေဖန်တဲ့ blogger တွေဖမ်းဆီးခံနေရပါတယ်။အီရန်မှာဆိုရင်လည်းအတိုက်ခံတဲ့သတင်းဌာနတွေကိုပိတ်ပင်ပြီးအာဏာပိုင်တွေကအစိုးရဝေဖန်သူတွေရဲ့ကိုယ်ရေးအချက်အလက်တွေရှာဖွေနှိမ်နင်းတာတွေလုပ်နေပါတယ်
။ blogger တွေကိုဖမ်းဆီးတဲ့သူတွေ website တွေကိုတားမြစ်ဟန်တာသူတွေအတိုက်ခံတွေရဲ့အင်တာနက်စာမျက်နှာတွေကိုပိတ်ပင်တဲ့အစိုးရတွေအနေနဲ့ရေရှည်မှာသူတို့ဘက်ကပြန်ပေးဆက်ရမယ့်အန်ဒီယာတွေရှိနေတယ်လို့လည်းဝန်ကြီးကလင်တန်ကသတိပေးပြောဆိုပါတယ
် We believe that governments who have erected barriers to internet freedom whether they're technical filters or censors
internet လွတ်လပ်ခွင့်ကိုပိတ်ပင်မှုအဟန့်အတားတွေလုပ်ထားတဲ့အစိုးရတွေနည်းပညာအရကာကွယ်တာပဲဖြစ်ဖြစ်ကန့်သတ်တီးဖြတ်မှုတွေနဲ့အုပ်ချုပ်တာပဲဖြစ်ဖြစ် internet ပေါ်ကလူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့စည်းရုံးခွင့်တွေကိုတားမြစ်သူပဲဖြစ်ဖြစ်နောက်ဆုံးမှာကိုဘောင်ကျင်းအောင်လုပ်ပြီးအားလုံးရဲ့နောက်မှာကြံခဲ့အောင်လုပ်တယ်လို့ဖြစ်သွားပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကမ္ဘာတဝန်းတန်တမာရေးရှုပ်ဝဲချက်တွေကို WikiLeaks Internet စာမျက်နှာကထုတ်ဖော်ခဲ့တဲ့လို့ရပေါ်မှာလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကပြည်တင်ရှုံချပါတယ်
။ Fundamentally, the WikiLeaks incident began with an act of theft.Government documents were stolen just the same as
အခြေခံအပြင် WikiLeaks ရဲ့လုပ်ရက်ကတခြားသူတွေရဲ့ပိုင်ဆိုင်မှုကိုခိုးယူရာကစတင်ခဲ့တာပါအစိုးရရဲ့အမှတ်တမ်းမှတ်ရာတွေကို သူတစ်ပါးရဲ့လက်ဆွဲအိတ်ထဲကမှတ်တမ်းစာရွက်တွေအပြင်ကိုခိုးထုတ်တယ်လို့ခိုးထုတ်တဲ့လောက်ရမျိုးပါတချို့ကတော့အစိုးရအနေနဲ့လောက်ရအားလုံးကိုလူတို့ကိုအသိပေးထုတ်ဖော်ရမယ်ဆိုပြီးဒီလိုခိုးယူတာကိုမှန်တယ်ဆိုပြီးပြောနေကြပါတယ်ကျမသဘောမတူပါဘူးအမေရိကန်ပြည်ထောင်စုအနေနဲ့ကိုယ်လုံဆောင်နိုင်သမျှအားလုံးမချွေးမချန်လူသိရှင်ကြားထုတ်ဖော်နေမယ်ဆိုရင်အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုတာဝန်ယူနိုင်မှာမဟုတ်တယ်လို့ကမ္ဘာတစ်ဝှမ်းကဒီမိုကရေစီနဲ့လူအခွင့်အရေးတိုးမြင့်ရေးကိစ္စတွေလည်းလုံဆောင်နိုင်မှာမဟုတ်ပါဘူ
းအင်တာနက်ပိတ်ပင်ကန့်သတ်မှုတွေကိုကြော်လွှားဖို့စူးစမ်းသူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အကူအညီတွေတိုးပေးသွားမယ်လို့ဝန်ကြီးကလင်တန်ကပြောပါတယ်ကမ္ဘာတစ်ဝှမ်းနိုင်ငံပေါင်း40ကျော်မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအင်တာနက်လွတ်လပ်ခွင့်အတွက်ကူညီထောက်ပံ့နေတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ကလေးကပြောခဲ့ပူးပါတယ်အရင်ကအမေရိကန်ဒေါ်လာသန်း20ဘူးအကူအညီတွေပေးနေခဲ့ပြီးဒီနှစ်မှာနောက်ထပ်25သန်းဘူးအကူအညီတွေထပ်တိုးပေးသွားမယ်လို့သူကဆိုပါတယ်အင်တာနက်ကတစ်စက်လူမှုဆက်ဆံရေးမီဒီယာကွန်ရက်တွေကိုသုံးရမှာကမ္ဘာတစ်ဝှမ်းကပြည်သူတွေနဲ့တိုက်ရိုက်ထိတွေ့နေအောင်တချို့နိုင်ငံကပြည်သူတွေရဲ့သက်ဆိုင်ရာဘာသာစကားတွေကိုသုံးပြီး Twitter ကွန်ရက်ကတစ်စက်တိုက်ရိုက်ဆက်သွယ်သတင်းပေးနေအောင်ဘာသာစကားတချို့နဲ့စတင်လှုပ်ဆောင်နေပြီလို့လည်းဝန်ကြီးကလင်တန်ကပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့လက်တွဲပြီးအင်တာနက်လွတ်လပ်ခွင့်အတွက်တိုးမြှင့်ဆောင်ရွက်ဖို့လက်တွဲကြိုးပမ်းရေးအတွက်လည်းကမ္ဘာနိုင်ငံတွေကိုသူကတိုက်တွန်းသွားပါတယ်ခင်ဗျာ